အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမင်းအောင်ကိုရာတူးကနေရက်ဆဲဖို့ပြည်နယ်အရေးပေါ်လွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနယ်မိုင်းရဲမြို့နယ်ဘက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဆိုတာနဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအကြိုပြုလုပ်ရေးအတွက်တပ်မတော်ကလည်းဟန့်တားနေတဲ့အကြောင်းတွေကိုကြားကြားရမှာပါ။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်စီပင်ဝန်ကြီးဦးမင်းအောင်ကိုရာထူးကနေရက်ဆဲဖို့အတွက်ဇန်နဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တွေမဲခွဲဆုံးဖြတ်ခဲ့ကြပါတယ်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်၄၄ဦးတက်ရောက်ခဲ့ပြီးမဲခွဲဆုံးဖြတ်ရာမှာစီပင်ဝန်ကြီးဦးမင်းအောင်ကိုတာဝန်ကနေရက်ဆဲဖို့အတွက်ထောက်ခံမဲ38မဲကန့်ကွက်မဲ10မဲနဲ့ဆုံးဖြတ်ခဲ့ကြတာပါဦးမင်းအောင်ကိုရံပြဲတောင်ကုတ်ကြောက်တော်ဂွစစ်သွေမြို့တွေမှာဈေးသစ်ဆောင်မဲ့ကိစ္စဗာဒလိတ်ချိတ်ကတို့စိတ်နဲ့မင်းပြကတို့စိတ်ကိစ္စတွေအပါအဝင်နိုင်ငံတော်ကမောင်တော်ခရိုင်အတွက်ချပေးတဲ့ဘဏ္ဍာငွေကိစ္စတွေမှာဥပဒေကပေးထားတဲ့တာဝန်ကိုကျေပြွန်စွာမထမ်းဆောင်နိုင်တဲ့အတွက်နိုင်ငံတော်နဲ့ပြည်သူတွေနစ်နာစီလို့ဆွတ်ဆွဲပြီးတာဝန်ကနေရက်ဆိုင်ပေးဖို့လွတ်တော်ကိုယ်စားလှယ်18ဦးကလက်မှတ်ရေးထိုးပြီးလွန်ခဲ့တဲ့နိုဝင်ဘာလမှာဆွတ်ဆွဲပြစ်တင်ခဲ့ကြတာပါအဲ့ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်တော်ဥက္ကဋ္ဌကအဖွဲ့ဝင်5ဦးပါတဲ့ကော်မတီတစ်ခုနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတွေ့ရှိချက်တွေကိုဒီဇင်ဘာလ19ရက်နေ့မှာလွတ်တော်ဥက္ကဋ္ဌကိုတင်ပြခဲ့ပြီးနောက်မှာတော့အခုလိုတာဝန်ကရက်ဆဲဖို့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဦးမင်းအောင်ဟာ NLD အစိုးရလက်ထက်မှာပထမဆုံးတာဝန်ရက်ဆဲခံရတဲ့ဝန်ကြီးဖြစ်ပါတယ်။
2018ဇန်နဝါရီလ30ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ဗရမ ्या ဆွတ်ရှိရလွယ်ဆိုင်တောင်မှာရှိတဲ့ SSPP ခေါ်မြောက်ပိုင်းရှမ်းပြည်သတ်မတော်ရဲ့သတ်စခန်းကိုအစိုးရသတ်မတော်ရဲ့ပူပေါင်းစစ်ကြောင်းတွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်စစ်ကမှုအနေငယ်ရှိခဲ့တယ်လို့လည်း SSPP SSA ရာရှိတွေကပြောပါတယ်။အဲ့ဒီစခန်းကိုနောက်ဆုတ်ပေးဖို့အရှိလေပိုင်းတိုင်းတိုင်းမှုကနေညွန်ကြားချက်ပေးလာပေမဲ့လည်း SSPP ဘက်ကနေတန်လို့ဆုတ်ပေးမှုမရှိလို့နှစ်ဖက်စစ်ရင်အားဖြည့်တင်ထားပြီးသိမ့်မနေတဲ့အနေအထားမှာရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကလည်းဒီပေါ်မြို့နဲ့မိုင်းရဲမြို့ကျမ်းမှာရှိတဲ့ SSPP SSA ရဲ့နှံ့ရန်ရွာဘင်းဖြတ်စခန်းကိုအစိုးရတပ်မတော်ခမရသစ်လေးခုကနေအလစ်ဝင်ရောက်တိုက်ခိုက်မိရှုဖျက်ဆီးမှုပြုလုပ်ခဲ့ပြီးတော့စခန်းနေလူ3ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ SSPP SSA ပြန်ရကြေးရာရှိကပြောပါတယ်။
ကရင်ပါတီ၃ပါတီပူးပေါင်းပြီးကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP အမည်နဲ့2018ဇန်နဝါရီလမှာမတ်ပုံတင်သွားမှာဖြစ်ပါတယ်။ကရင်ပါတီပေါင်းစည်းရေးအတွက်ကရင်လူထုတွေလိုလားပေမဲ့လက်ရှိအချိန်မှာကရင်ပြည်နယ်ထဲကကရင်ပါတီ၄ပါတီနဲ့ကရင်ဒီမိုကရက်တစ်ပါတီ KDP ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ KSTDP စည်းလုံးညီညွတ်တော်ကရင်အမျိုးသားဒီမိုကရက်တစ်ပါတီစတဲ့ပါတီ၃ခုကပေါင်းစည်းနိုင်တယ်လို့ကရင်ပါတီခေါင်းဆောင်တွေကပြောပါတယ်ကရင်ပြည်နယ်အပြင်ရန်ကုန်တိုင်းနဲ့အေရဝတီတိုင်းမှာကရင်ပါတီ6ပါတီရှိပေမဲ့ပါတီအားလုံးပေါင်းစည်းနိုင်ဖို့မဖြစ်နိုင်သေးတဲ့အခြေအနေရှိတဲ့အတွက်ပူးပေါင်းဆောင်ရွက်တဲ့အစ်စ်နာရှိနေတယ်လို့ကရင်ပြည်သူ့ပါတီ KPP အတွင်းရေးမှူးစောစေးဝါကပြောပါတယ်
မွန်ပြည်နယ်ကြိုက်သူမြို့နယ်စိန်စရမြို့မှာရှိတဲ့စစ်တောင်းဆက်ကူဆက်ယုံကအလို့ရဆိုင်ခံရတဲ့ဝန်ထမ်း200ကျော်တို့ဟာဇန်နဝါရီလ3ရက်နေ့မှာဒုတိယအကြိမ်စံသဖော်ထုတ်ခဲ့ကြပါတယ်။ရွှေသန်လင်ဟိုင်းဝေးကုမ္ပဏီရဲ့ဂတိကဝတ်ပြတ်မှုပြည်နယ်စိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးတာမရှိတဲ့အတွက်စီစဉ်မှာ9ရက်နေ့တုန်းကလည်းပထမအကြိမ်စံသဖော်ထုတ်ခဲ့ကြပြီးတော့အခုလိုဒုတိယအကြိမ်သတ်မှတ်စံသပြခဲ့ကြတာဖြစ်ပါတယ်။ရွှေသန်လင်ကုမ္ပဏီကနေဝန်ထမ်းတွေအတွက်နှစ်နာချီအနေနဲ့လောက်ခလာဆန်ငန်းလာဆန်နဲ့အလုတ်ရဆိုင်တဲ့ဆိုတဲ့အကြောင်းကိုနိုဝင်ဘာလ9ရက်နေ့ကနှုတ်သစ္စာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုဟာကိုရှာဖွေစားသောင်းနေရတယ်လို့ဝန်ထမ်းတွေကပြောပါတယ်လက်ရှိမှာတော့ရွှေသန်လင်ကုမ္ပဏီဟာလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ခြင်းမရှိတာရဲ့ ဝန်ဆန်းလူကိုလှဆင်လှစားပေးနေရတာကိုမတတ်နိုင်တော့တဲ့အတွက်စက်ရုပ်ကိုပြန်လည်အပ်ဖို့ပြည်နယ်စုရကိုတင်ပြထားပါတယ်
စနဝိုင်လ23နဲ့24ရက်နေ့နရက်တာမော်လမြိုင်မြို့မှာကျင်းပဖို့စီစဉ်နေတဲ့မွန်ပြည်သူညီလာခံကိုမွန်ပြည်သစ်ပါတီ NMSP တက်ရောက်ဖို့အလားအလာအလွန်နှဲပါနေပြီးတက်မတက်ဆိုတာကိုတရားဝင်အကြောင်းကြားရသေးဘူးလို့ပါတီဗဟိုကော်မတီတဦးကပြောပါတယ်အလားတူမွန်အမျိုးသားပါတီ MNP ကတော့အဲ့ဒီညီလာခံတက်ရောက်မှာမဟုတ်တယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ကလည်းအဲ့ဒီညီလာခံကိုအတိအမှန်မပြုတ်ဘူးလို့ပါတီခေါင်းဆောင်တွေကပြောပါတယ်မွန်ကိုစားပြုတ်ပါတီတရပေါ်ထွန်းလာရေးအချက်တစ်ချက်ကိုပဲဦးတည်ပြီးဒီမွန်ပြည်သူညီလာခံကိုဂိုင်းပေါင်းစုံကမွန်တန်ကားတော်တွေနဲ့တတိပညာရှင်တွေပါဝင်တဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးအဖွဲ့ကဦးစီးပြီးကျင်းပသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဇန်နဝါရီလလယ်မှာရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဦးဆောင်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေအဖွဲ့၅ဖွဲ့ခွဲပြီးတော့ပြီးခဲ့တဲ့အပတ်ကမြို့နယ်20ကျော်ကလူထုဆန္ဒသဘောထားရယူဖို့ကွင်းဆင်းခဲ့ပါတယ်အဲ့လိုမျိုးကွင်းစင်တွေ့ဆုံရမှာမြမတက်မတော်ကနှီးမျိုးစုံနဲ့လိုက်လံဟန့်တားနေတဲ့အတွက်အစိုးရနဲ့တက်မတော်အပေါ်ဘလို့မြင်မိလဲလို့ RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းရမှာအခုလိုစတင်ဖြေကြားပါတယ်
ပေါ်ကွန်မင်းခုပေါ်နံကန်မင်းခက်ခန်ငမ်ဒီနေကောဒီကိုရ
အစိုးရရောတတ်မတော်ကရောလူသူကပါဒီကိစ္စပေါ်နားလည်သဘောပေါက်ရင်ဘာမှကြောက်စရာမလိုဘူးတတ်မတော်ကလည်းအလုပ်များနေလို့ပြန်မဖတ်တာလားမသိဘူးကျွန်တော်တို့ကျိုင်းတုံသဘောတူညီချက်ကပါပြီလားပဲမြည်သူမှုစုနေရာတိုင်းမှာတွေ့နိုင်နေဆိုတာကျွန်တော်တို့ကနေလူသူနဲ့တွေ့ဆုံပွဲကိုလာရောက်ဟတန်းတာသမတော်ဆိုကောင်းတဲ့လှုပ်ရတော့မဟုတ်ဘူးနှစ်ပေါင်း50 60တိုင်းပြည်ကိုထိန်းချုပ်လာတာလက်တွေ့မှာသူတို့ကငြိမ်းချမ်းရေးကိုမလိုချင်ဘူးဆိုတာပြလိုက်တာပဲ
ဟုတ်ကဲ့အခုလိုတမတော်ကဝင်ရောက်ဟန့်တာတော့လူထုနဲ့တွေ့ဆုံရမှာလွတ်လွတ်လပ်လပ်မရှိဘူးဆိုတဲ့သဘောဖြစ်နေတော့လူထုရဲ့သဘောထားအစ်စ်မှမရရင်လင်းခေးမှပြုလုပ်ဖို့အစီအစဉ်ထားတဲ့ဟာကဆက်လုပ်အောင်မလား
เขาวางยังไงเออตรงที่ไหนสามบันยึดอย่างดีดีล้างเคยเนี่ยก็ยังอัน
ไม่ชิลล์คนเรียนนี่กูเรียนในที่ดอกจางจีมิวมาอาจูซูนิบวยลูกบุเปลี่ยนสินได้ไอ้ที่ซูนิบวยแล้วตั้มรอกันเนี่ยระยะห้าตั้มแม่ส่วนจันทร์รู้อันดีเล่าหน่อยต่อมาไม่รู้อันดีไม่เล่าหน่อยยังลิงเคมาพิลล์มาหาเลยพิจารณาไม่รู้ทุกตัวแบบนั้นสุดยาสุเป็นลงยีลากันตัดยาจริงด้วยแล้วซูนิสยามาชิดอกจันทร์รู้ตัดยาหน่อยต่อมาไม่รู้นางงานตัวก็เปลี่ยนสินได้ไอ้สีสินแล้วเปลี่ยนตัวหน่อยเลยตั้มยีแบบทำมาเนี่ยน่าเสียเลย
ဟုတ်ကဲ့ဆိုတော့ဒီချိန်လေးကပါဆက်လုပ်ဖို့ရှိလေခင်ဗျာ
မလျော်နဲ့ဖတ်တယ်ကောမပါကြမဟုတ်တုံးနဲ့ကညံ့ပဲညံ့ပဲဟောက်ထော်လေ
ကျွန်တော်တို့ကတော့ပြင်ဆင်ထားတဲ့စီစဉ်တိုင်းဆက်လက်လှုပ်ဆောင်သွားမယ်ကျွန်တော်တို့နိုင်ငံကဒီမိုကရေစီလည်းမဟုတ်သေးသလိုပြည်ထောင်စုလည်းမဟုတ်သေးဘူးဖက်ဒရယ်တိုင်းပြည်လည်းမဖြစ်သေးဘူးအုပ်ချုပ်တဲ့သူကဖြစ်လာခဲ့တဲ့သမိုင်းစဉ်ရဲ့တဘာဝကိုစန့်ကျင်နေတော့ရေရှည်သွားနိုင်မှာမဟုတ်ပဲငြိမ်းချမ်းရေးလည်းပြတ်မှာပဲသမိုင်းစာမျက်နှာတက်ဖွေးသိနေ
RCSS SSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းထားတာပါဆက်ပြီးတော့6ချိန်မြောက်မွန်လူငယ်များနေအခမ်းအနားကိုမွန်ပြည်နယ်ချောင်းဆောင်မြို့နယ်ကမာမိုကြီးရွာမှာကျင်းပခဲ့ပါတယ်ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာမွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့သလိုမွန်လူငယ်တွေရဲ့သဘောထားဆန္ဒလက်မှတ်ကောက်ယူမှုတွေလည်းပြုလုပ်ခဲ့ပါတယ်ဒီအကြောင်းကိုတော့မြင်းစလန်းကနေစူးစီးတင်ဆက်ထားပါတယ်
မွန်ပါတီတွေပေါင်းစည်းရေးလက်မှတ်ကောက်ယူရေးနဲ့ပတ်သက်ပြီးမွန်လူငယ်များနဲ့ဥဆောင်ကျင်းပရေးကော်မတီမင်းညာစိုက်တယ်မန်ကအခုလိုရှင်းပြပါဗါတယ
်။မွန်ပါတီပေါင်းစည်းဖို့ကိစ္စကိုကျွန်တော်တို့ပေါ်မှာ PR ပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ကောက်တာ။ဒီမွန်လူငယ်နဲ့မှာတက်ရောက်လာတဲ့လူငယ်ချင်းချင်းကြားမှာလက်မှတ်တော်စုစည်းရပါတော့။အဲ့ဒါကိုကျွန်တော်တို့ကဘယ်တော့လဲဆိုတော့ကျွန်တော်တို့လာမဲ့ဒီညီလကန်တဲ့မှာတင်ပြဖို့ဆိုလိုတာကျွန်တော်တို့မွန်လူငယ်နေနဲ့လည်းကျွန်တော်တို့စာတမ်းတင်ပြပါမယ်။ဒီကျွန်တော်တို့စာတမ်းထဲမှာအမျိုးသားနိုင်ငံရေးနဲ့ပတ်သက်တဲ့ဒီမွန်ပါတီပေါင်းစည်းရေးကိစ္စမှာကျွန်တော်တို့လူနေတဲ့အမျိုးသားကိုယ်စားပြုပါတီကိုလူငယ်တွေရဲ့ပေါ်ပေါ်လာနေဆိုတာကကျွန်တော်တို့အဲ့ဒါအဓိကထားပြီးတော့မှဒါထောက်ပြတာပေါ့
မွန်လူငယ်တွေအနေနဲ့မွန်သမျိုးသားလုံးကိုကိုယ်စားပြုနိုင်တဲ့မွန်နိုင်ငံရေးပါတီတွေရပေါ်သွင်းလာစေရေးအတွက်ညှိနှိုင်းရေးအဖွဲ့နဲ့သဆိုင်မမပူးပေါင်းဆောင်ရွက်သွားမယ်လို့လည်းမင်းညာစိုက်တယ်မန်ကဆက်ပြောပါတယ်မွန်လူငယ်များနေ့ကိုအနေနဲ့ရရမှာရရှိနေတဲ့မွန်လူငယ်တွေခင်မင်ရင်းနှီးလာစေရေးနဲ့အလွယ်တကူချိတ်ဆက်နိုင်စေရေးအတွက်ရည်ရွယ်ကျင်းပလာခဲ့ပါတယ်
ဒီလိုမျိုးမွန်လူငယ်များနေ့ကျင်းပခြင်းအဖြစ်ကျမတို့မသိသေးတဲ့တခြားလူငယ်အဖွဲ့တွေပြီးတော့ သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်းဒီ network အနေနဲ့ကျမတို့ပို့ခိုင်းမှလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးယုံကြည်မှုတွေဒီမြန်မြန်နဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
လူငယ်ချင်းချင်းကြားယုံကြည်မှုတည်ဆောက်နိုင်တယ်လို့မွန်လူငယ်မျိုးသမီးတူဦးကပြောပါတယ်ယခုနှစ်မွန်လူငယ်များနေ့ခန္ဓာကိုမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတိတိကမွန်လူငယ်တွေပြင်ထိုင်းနိုင်ငံကမွန်လူငယ်တွေလည်းတဲရောက်ကြတယ်လို့ကျင်းပရေးကော်မတီကပြောပါရယ်အခမ်းအနားမှာဘလူးကျွန်းသမိုင်းပြတိုင်မူရေးဆေးဝါအသိပညာပေးပြခန်းဒေသဖွံ့ဖြိုးရေးလုပ်ငန်းများဆောင်ရွက်နေမှုပြခန်းဒေသထွက်ကုန်ပြခန်းဆက်မုံလက်မုံလုပ်ငန်းပြခန်းများခင်းချင်းပြသထားတယ်လို့လူငယ်များစကားရီလူပြိုင်ပွဲကြပန်းစကားပြောပြိုင်ပွဲအစီအစဉ်ပြောပြရေးအစီအစဉ်တွေလည်းရှိပါတယ်1964ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်မော်လမြိုင်မြို့နယ်ကျင်းပခဲ့တဲ့မွန်လူငယ်များအစည်းအဝေးစတင်ကျင်းပခဲ့တဲ့နေ့ကိုအစွဲပြုပြီးမွန်လူငယ်များနေ့အဖြစ်သတ်မှတ်ဖို့2022ခုနှစ်ဧပြီလကကျင်းပခဲ့တဲ့တတိယကြိမ်မြောက်မွန်လူငယ်များနှိမ့်နှောပလဲပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမင်းအောင်ကိုရထုကနေရက်ဆဲဖို့အတွက်ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါရယ်။ရှမ်းပြည်နယ်မိုင်းရှုနဲ့မိုင်းရဲမြို့နယ်ဘက်မှမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေခဲ့ပါရယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါရယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။